Welcome to the Voice of America in Burmese.
Mingala mane khe ma shin. VOA American tan yin 2020 khu ne mala 18 ye ni jarabri ni mane khe season ne go American ti daw zu myo do Washington DC ga ni sat tin thulin pe ni ba bi shin. Line do meter 32-40-48 do ga ni phan yu na sin nai ma de jama mya tsin aw ma.ဒီကနေ့မနေ့ပိုင်းမှာနာဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်တိုင်းအတွင်းမှာဆီယနာသိန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့အပေါ်မှာရန်ကုန်မြို့နယ်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြပါတယ်
။ရန်ကုန်တမျိုးလုံးမှာရှိနေတဲ့ပြည်သူတွေအနေနဲ့တော့စိုးရိမ်မှုတွေကအရင်ကတည်းကစတဲ့ပုံပြီးတော့ညှင့်တက်လာတဲ့ဒီစစ်ကောင်စီရဲ့ဖြိုခွင်းမှု
ဒေသခံတဦးပြောသွားတာပါ။ဒီသတင်းနဲ့အတူရန်ကုန်တိုင်းမြို့နယ်တွေမှာဆန္ဒပြပြည်သူတွေပြုလုပ်ထားတဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်တပ်ကလိုက်ပြီးတော့သတိပေးနေတဲ့အကြောင်းနဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ရမှာဖြစ်တယ်လို့ CRPH ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆဆာနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးအကောင်တို့ချက်ကျန်းမာရေးကဏ္ဍနဲ့ဥကြောဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်တွေကိုနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။အရှာခီးစဉ်တစ်စိတ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယောင်နဲ့ဗိုလ်ထုနေကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါအဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံနေရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ
်။The military is attempting to overturn the results of a democratic election, brutally repressing peaceful protesters.
မနက်ကမှဒီမိုကရေစီနေ့ချက်ချင်းပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပစ်ဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်အနာဂတ်အတွက်ရေရွရှင်ရှင်ကိုယ်စံနာကိုထုတ်ပေါ်ကြတဲ့ဆန္ဒပြသူတွေကိုလည်းရရဆက်ဆက်ဖြိုခွဲနေပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးအကြိမ်အာရှခီးထွက်လာတဲ့ဝန်ကြီးဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခီးစဉ်မတိုင်ခင်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာလည်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အလေးထားပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအယတဆူရခေါဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါဆောင်တွေနဲ့မိသားစုဝင်တွေဆက်နွယ်နေတဲ့လုပ်ငန်းတွေကိုလည်းပိတ်ဆို့တံခတ်မှုတွေချမှတ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတက်မတော်အကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တားဖြစ်သူအောင်ပြည့်စုံတမီးဖြစ်သူခင်သီရီတမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ၆ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုအဓိကခံစားနေရသူတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေပါဝင်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား၄ယောက်မှာ၁ယောက်နှုန်းဟာပြည်ရင်းပြည်ပရွှေ့ပြောင်းလူသမားတွေဖြစ်ကြပြီးမြန်မာနိုင်ငံမှာလက်ရှိအချက်တဲတွေရဲ့အတန်ကိုအဓိကခံစားနေရသူတွေလည်းပါဝင်နေတဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ပြောကြားချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရှ်ကဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ
Violent crackdowns have occurred in areas hosting large numbers of internal migrants. IOM calls for an immediate cessation of violence as well as the protection and recognition of the fundamental rights and aspiration of migrants and of all the people of Myanmar.
ပြည်တွင်းရွှေ့ပြောင်းလူသမားတွေအများပြားနေထိုင်ရာအရက်မှာအကြမ်းဖက်ဖြိုခွင်းမှုတွေပေါ်ပေါက်နေပြီးအကြမ်းဖက်လူရွက်တွေကိုချက်ချင်းရပ်ဖို့လဲ IOM အဖွဲ့ကတောင်းဆိုထားသလိုရွှေ့ပြောင်းလူသမားတွေတခြားထိလွယ်ရှလွယ်လူမှုတိုင်းဝန်းနဲ့မြန်မာပြည်သူတွေအားလုံးရဲ့အခြေခံအခွင့်အရေးတွေစံနာတွေကိုတိမတ်ပြုလေးစားဖို့လဲတောင်းဆိုထားပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုလိုက်ကြပါရန်ကုန်တိုင်းအတွင်းကရွှေ့ပြောင်းလူသမားတွေအများပြနေထိုင်ရာအရက်တွေပါဝင်မြို့နယ်6ခုမှာအာဏာပိုင်တွေစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးဆန္ဒပြလှုပ်ရှားမှုတွေအပြင်းထန်နှိမ်နင်းကြရာကလူပေါင်းထောင်ပေါင်းချီဘေးလွတ်ရာတိတ်ရှောင်နေရခြင်းမှာပဲကုလသမဂ္ဂရဲ့တတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဆန္ဒပြလှုပ်ရှားမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အနည်းဆုံးကလေး15ယောက်တည်းမနဲ့တည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလေးမြတ်ရပုံကိုဖွဲ့ UNICEF ကခန့်မှန်းထားကြောင်းလည်းတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ငင်းငင်းစွာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဥပဒေမဲ့ဖမ်းဆီးထားသူ2000ကျော်ရှိနေတာကြောင့်မြန်မာနိုင်ငံချေဆိုင်ကုလသမဂ္ဂဖွဲ့စည်းတွေအနေနဲ့အလွန်အမင်းစိတ်သောကရောက်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမျိုးတပ်ဖွဲ့တွေရဲ့ဥပဒေမဲ့လိုရက်တွေနဲ့ပတ်သက်လို့အထောက်အထားတွေစုဆောင်းနေတဲ့အကြောင်း မြန်မာနိုင်ငံဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IIMM ကပြောဆိုလိုက်ပြီးတရင်ချက်လက်မှတ်တမ်းတွေရှိရဆိုရင်ဆက်သွယ်ပေးပို့ကြဖို့လဲတိုက်တွန်းလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲအခြေအနေတွေကိုအနိကက်စောင့်ကြည့်နေပြီးအထမဖန်ဆီးရာနှိမ့်ဆက်ညှဉ်းပန်းတာလက်ဆဖျောက်တာတွေပါဝင်အာဏာသိမ်းမှုကိုငြင်းချစွာဆန့်ကျင်သူတွေပေါ်ထိခိုက်ဒေချေတဲ့အထိအင်အားသုံးဖြိုခွင်းတဲ့လူရည်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုစုဆောင်းနေကြောင်းလဲ IIMM အဖွဲ့ကဗုဒ္ဓနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်တာဝန်ရှိဆုံးသူတွေဟာများသောအားဖြင့်ထိပ်သီးအာဏာပိုင်တွေဖြစ်လက်ရှိတဲ့ပေမဲ့ကိုယ်တိုင်ကိုယ်ကျကျူးလွန်သူတွေမဟုတ်ကြသလိုရာဇဝတ်မှုကျူးလွန်တဲ့နေရာတွေမှာရရှိနေလိမ့်မရှိတာကြောင့်ဒီလူတွေမှာတာဝန်ရှိကြောင်းသတိပြဖို့အတွက်အထောက်အထားအချက်လက်တွေခင်ခင်မာမာရဖို့လိုအပ်တဲ့အကြောင်းလဲ IIMM အဖွဲ့ရဲ့အကြီးအကဲနီကိုလတ်စ်ခွန်ကျန်ကပြောပါတယ်ဒီလိုထောက်ထားရတဲ့မှာအမေပေးစီခိုင်းတဲ့ညွန်ကြားချက်တွေမူဝါဒတွေပါဝင်တာကြောင့်လက်ခံရရှိခဲ့တဲ့ကာယကံရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ကြောင်းလည်းပြောပါတယ်ဒီလိုအချက်လက်တွေအကြောင်းအရာတွေကိုသိရှိထားသူတွေအနေနဲ့ IIMM အဖွဲ့ကိုဖုန်းနဲ့ပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်လုံခြုံအောင်သတိထားဆက်သွယ်ကြဖို့လည်းတိုက်တွန်းထားပါတယ်နိုင်ငံတကာတရားရုံးခုနှစ်ခုမှနှစ်ပေါင်း20လောက်တာဝန်ယူခဲ့ပူးတဲ့မစ္စတာခူဂျီရဲ့ဦးဆောင်တဲ့ IIMM အဖွဲ့ကတော့မြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့ကြည့်လေတဲ့နိုင်ငံတကာရာဇဝတ်မှုတွေနဲ့ဥပဒေချိုးဖောက်မှုတွေအတွက်တပ်တွေထောက်ထားတွေစုဆောင်းနိုင်မှုကုလသမဂ္ဂက2019ခုနှစ်မှာဖွဲ့စည်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေပေါ်အကြမ်းဖက်နှိမ်နှင်းနေရတွေကိုရပ်တန့်မှုကက်သလစ်သာသနာပိုင်ပုံရံမင်းကြီးကပန်ကြားလိုက်ပါတယ်
။ Ancora una volta e con tanta tristezza sento l'urgenza di evocare la drammatica situazione in Myanmar.
တပည့်တွေမျောလင်းခြင်းနဲ့လူငယ်တွေအများစုပါဝင်လူများပြားအသက်ပေးနေကြတဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဝန်ထမ်းကြီးကွဲစွာနဲ့နောက်တစ်ချိန်အရေးကြီးပြောဖို့လိုနေပြီလို့ခန့်စားမိပါတယ်။မြန်မာပြည်ကလမ်းပေါ်မှာဒူးထောက်ပြီးအောင်အချက်ဖက်နေတာတွေကိုရပ်ပါလို့တိုက်တွန်းလိုတဲ့အကြောင်းလဲဘူရူနီကဗက်တီကန်ကျောင်းတော်စာကြည့်ရမှာဝတ်ပြုဝဲအဆုံးသက်ဖြစ်ပုံရံမင်းကြီးဖရန်စစ်ကမင်ကြားသွားတာပါ။ကျန်းဖက်လို့ရတဲ့နဲ့ပြဿနာကိုမဖြေရှင်းနိုင်မဲဆွေးနွေးမှုတွေနဲ့သာဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းပြောကြားသွားပါတယ်။2019ခုနှစ်မှာမြန်မာပြည်ကိုရောက်ခဲ့ပူးတဲ့ပုံရံမကြီးကမြန်မာနိုင်ငံမှာအယက်သားဆွေးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ကြုံရတဲ့ခြေအနေနဲ့ပတ်သက်လို့မကြသေးရင်ကလည်းသတိပေးခဲ့ပူးပါတယ်။ဒီလဆမ်းမှာပဲမြန်မာပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအကျန်းဖက်လို့ရတဲ့နဲ့ခြေဖြတ်လို့မရနိုင်တဲ့အကြောင်းနဲ့ဆင်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့လည်းပုံရံမကြီးကတက်တွန်းနေတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လမ်းပေါ်ထွက်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တဲ့ဖေဖော်ဝါရီလဆန်းမှာလည်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်ဖို့နိုင်ငံပေါင်း180ကျော်ကတန်တမန်တွေကိုပြောကြားတဲ့နှစ်ပတ်လည်ခန်းနှမ်းမှာပုံရံမင်းကြီးကတိုက်တွန်းသွားခဲ့ပူပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကကြာသပတေးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာရှမျိုးသမီး6ဦးပါဝင်လူ10ဦးသေဆုံးနေခဲ့တဲ့အင်ဂါနေကအတ္တလန္နာမြို့အာရှအနှိမ့်ခံတစ်ခုမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာတန်တရားရှိသူဟာလိင်အစွဲလန်းလွန်ကဲမှု sex addiction ပြဿနာကြောင့်လို့စုံစမ်းဆက်ဆီသူတွေကဆိုပါတယ်အသက်22နှစ်အရွယ် Robert Aaron Long ကဖျားယောင်းမှုဆွဲမှုတွေကိုအဆုံးသတ်စေချင်တယ်လို့သူတို့ကိုပြောဆိုခဲ့တာပါလိင်အစွဲလန်းလွန်ကဲမှုဖြစ်ပွားရှိတဲ့စိတ်ပိုင်းဆိုင်ရာပြဿနာတချို့ကိုသူဖော်ပြခဲ့ပြီးအရင်တော့ကလည်းဒီလိုနေရာတွေကိုသူမကြခဏရောက်ခဲ့ပုံမျိုးရှိတယ်လို့လည်း Cherokee ခရိုင်ကရဲရရှိ Frank Reynolds ကပြောပါတယ်။ Florida ကိုပြန်ရင်အခုလိုပြစ်ခတ်မှုဖြစ်ပွားဝယ်ရရှိတယ်လို့လည်းအရာရှိတွေကဆိုပါတယ်။ American မှာရှိတဲ့အာရှနှိမ့်ခံတွေမှာငွေကြေးအတွက်လိမ်ဖြော်ပြမှုတွေမကြခဏတွေ့ရှိရပေမဲ့အခုပြစ်ခတ်မှုဖြစ်တဲ့အနှိမ့်ခံမှာတော့ဒါမျိုးရှိမရှိကိုရဲကမပြောပါဘူး။သေဆုံးသူ10ဦးထဲက2ဦးဟာလူဖြူတွေဖြစ်ပြီး6ယောက်မြောက်အပြစ်ခံရသူကတော့ဆေးရုံမှာအခြေအနေကောင်းမွန်လျက်ရှိပါတယ်။အတ္တလန္တာရဲမိုးကြီးရော့ဒနီဘရိုင်ကတော့ဒီပစ်ကတ်မှုဟာလူမျိုးရေးအမုန်းတရားကြောင့်လို့ပြောဖို့စောသေးတယ်လို့ဆိုပါတယ်။မျိုးရုံခိုင်ရှာလန့်စ်ဘတ်တန်ကတော့ဘယ်လူဖွဲ့စည်းကိုမဆိုကျူးလွန်တဲ့ဘယ်ရာဇဝတ်မှုမျိုးမဆိုအားလုံးပေါ်မှာကျူးလွန်တာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အခုလိုပစ်ကတ်တပ်ဖြတ်မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့အာရှနယ်ဝါရီအတွက်သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောသွားပါတယ်။ အာရှနိုင်ငံအမေရိကန်တွေကတော်တော်စိုးရိမ်နေကြမှာဆိုတော့ကျွန်တော်သိပါတယ်။ဘာကြောင့်လဲဆိုတော့တီးကြတဲ့အတိုင်းပဲပြီးခဲ့တဲ့လများမကြမီကပဲအာရှနိုင်ငံအမေရိကန်တွေကိုရင်းရင်းတည်တည်ဆက်ဆံကြတာကိုကျွန်တော်ကပြောကြပါတယ်။ဒါဟာတော်တော်လေးပြဿနာရှိတယ်လို့ထင်ပါတယ်။လို့သမ္မတဘိုင်ဒန်ကပြောတော်တာပါ။ပြီးခဲ့တဲ့အပတ်တည်းရုံးမြင့်တဲ့ကြောင့်မိခွန်မှလည်းအာရှနိုင်ငံတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေကိုရှုတ်ချကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။2020ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်ရေးအစီအစဉ်ကမှောင်ရင်းပြီးတော့လုံးဝအခြေမြင့်မရှိဘူးလို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒမီထရီပက်စကော့ဖ်ကဗုဒ္ဓဟူးနေ့ကပြောဆိုလိုက်ပါတယ်။အမေရိကန်မျိုးသားထောက်လှမ်ရေးညွှန်ကြားမှုရုံးကအင်ကာနေကထုတ်ပြန်တဲ့အစီအစဉ်ကစားကိုပက်စကော့ဖ်ကအခုလိုတုတ်ပြန်လိုက်ခြင်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ဟာသမ္မတဂျိုးဘိုက်ဒန်ကိုအပုတ်ချပြီးသမ္မတဒေါ်နယ်ထရမ့်ကိုချီးမြှောက်ဖို့ရည်ရွယ်တဲ့လွှတ်တော်လွှမ်းမိုးမှုတွေကိုလှုပ်ဆောင်မှုအပါအဝင်ရွေးကောက်ပွဲကိုအယုံကြည်နည်းပါးစေဖို့နဲ့အမေရိကန်တလွှလူမှုသွေးကွဲမှုတွေစိုးရွားလောက်လှုပ်ဆောင်တာတွေကိုအစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။2016တုန်းကကဲ့သို့အမေရိကန်ရွေးကောက်ပွဲစနစ်တွေကိုဝင်ရောက်မှွေနှောက်ခွင့်ရဖို့ရုရှားရဲ့ဇက်တိုက်အားထုတ်မှုတွေကိုတော့အစီအစဉ်ကစားထဲမှာမဖော်ပြထားပါဘူး။ဘတ်စကော့ကသတင်းတောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားထားတဲ့ရုရှားအနေနဲ့2016သို့မဟုတ် 2020 ရွေးကောက်ပွဲတွေမှာဂျာဝဲနှောက်ရတာမျိုးမရှိခဲ့ဘူးလို့ပြောဆိုထားတာကိုလည်းအစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။ရုရှားဟာဘယ်ရွေးကောက်ပွဲဘယ်သမ္မတလောင်းနဲ့မှမပတ်သက်ခဲ့ဘူးလို့လည်းရုရှားသမ္မတရဲ့ပြောရေးဆိုရင်းရှိသူကပြောဆိုသွားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာ AstraZeneca COVID-19 ကာကွယ်ဆေးရဲ့အကျိုးကအပြစ်ချက်ကိုအလေးသားနေတယ်လို့ယုံကြည်ပြီးဆေးကိုဆက်လက်အသုံးပြုဖို့ထောက်ခံတယ်လို့ဖော်ပြထားပါတယ်။ဆေးထုတ်ပြီးသူတွေသိခဲ့တဲ့မှတ်တမ်းတွေရရှိပြီးနောက်ဥရောပနိုင်ငံတော်များမှာ AstraZeneca ကာကွယ်ဆေးအသုံးပြုမှုယာယီရက်ဆိုင်တာကိုလည်း agency အနေနဲ့အလေးထားဂရုပြုတယ်လို့ဖော်ပြထားပါတယ်။အခြားသောအကြောင်းအရာတွေကြောင့်ဖြစ်ရတဲ့တည်ဆုံးမှုသို့မဟုတ်ဖျားနာမှုတွေကိုဒီသည့် COVID ကာကွယ်ဆေးကမှမလျှော့ချနိုင်ကြောင်းလည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သွေးခဲရမျိုးဟာအဖြစ်များပြီးဒီကမ္ဘာလုံးအနေနဲ့တတိယအဖြစ်များဆုံးနှလုံးသွေးကြောဆိုင်ရာရောဂါဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်တွေအနေနဲ့ပုံမှန်ကာကွယ်ဆေးထိုးရေးစီစဉ်ကိုလှုပ်ဆောင်ရမှာဒီလိုဖြစ်တာထုံးစံဖြစ်ပြီးကာကွယ်ဆေးထိုးခြင်းရဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်စရာအဖြစ်အပျက်တွေကိုအလေးထားဂရုပြုပြီးစုံစမ်းစစ်ဆေးတာကောင်းတဲ့အလေးထားလို့ WHO ကဆိုပါတယ်။ဒီလိုနောက်ဆက်တွဲအကျိုးတွေဟာကာကွယ်ဆေးထိုးရနဲ့ဆက်ဆက်တယ်လို့လည်းမဆိုလိုဘူးလို့ဆိုပါတယ်။ WHO အနေနဲ့ဘေကင်းနဲ့ COVID ကာကွယ်ဆေးသတင်းအချက်အလက်တွေအတွက် EMA တို့လိုဥရောပနဲ့ကမ္ဘာတစ်လွှားကစီးပွားလုံထုံလုံးကြီးဆိုင်ရာအဖွဲ့အစည်းတွေနဲ့ပုံမှန်ဆက်သွယ်တာမျိုးလည်းရှိနေတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဥရောပစီးပွား Agency EMA ဟာသွေးခဲခြင်းသတင်းပေးပို့ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးလျက်ရှိပြီး AstraZeneca ကာကွယ်ဆေးရဲ့အကျိုးအပြစ်နဲ့ပတ်သက်လို့ WHO နဲ့တူညီတဲ့ထုတ်ပြန်ချက်မျိုးကိုအင်ကာနေကထုတ်ပြန်ထားပါဗျ။တိုင်းပြည်ထဲမှာ COVID-19 ကပ်ဘေးဒုတိယလိုင်းပေါ်ထွက်လာတာကိုချက်ချင်းရပ်တန့်စေဖို့အတွက်လျင်မြန်ပြီးတော့အရေးပါတဲ့ခြေလှမ်းတွေကိုလှုပ်ဆောင်ဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကတောင်းဆိုလိုက်ပါဗျ။အမေရိကန်နဲ့ဘရာဇီးပြည်နောက်ကမ္ဘာတတိယကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုပုံမှန်ကျဆင်းနေရကပြီးခဲ့တဲ့ရက်သက်သက်ပတ်တွေတွင်ပြန်လည်အရှိန်မြင့်တက်လာတာဖြစ်ပါတယ်။အင်ကာနေတရက်တည်းကူးစက်သူ 19,000 နီးပါးရှိခဲ့ပြီးဒါဟာပြီးခဲ့တဲ့3လအတွင်းကူးစက်မှုအများဆုံးနေ့တွေဖြစ်ခဲ့ပါတယ်။ကျန်းမာရေးအရာရှိတွေကတော့ဒီလိုမြင့်တက်လာတာဟာအချို့ယောပါနိုင်ငံတွေမှာလို့ COVID မျိုးကွဲဗိုင်းရပ်ကြောင့်မဟုတ်ဘူးလို့ဆိုပါတယ်။လူပြစ်ကျက်နေတဲ့ဈေးတွေမှာနှာခေါင်းစည်းတက်ဖို့စီးမြဲလိုက်နာမှုအားနည်းတာနိုင်ငံတော်ကဖျားကြောင်းလေးစားသောက်ဆိုင်တွေနဲ့ရုပ်ရှင်ရုံတွေစတဲ့လူမှုအများသွားလာတဲ့နေရာတွေမှာတင်းကျပ်မှုတွေလျှော့ချလိုက်တာတွေကိုကျန်းမာရေးအရာရှိတွေကအပြစ်ဖို့တာပါတယ်။ပြည်နယ်အနေနဲ့မှာပဲကူးစက်မှုအသက်အများဆုံးတွေ့ရှိခဲ့ရပြီးအနောက်ဘက်ပြည်နယ်တခုဖြစ်တဲ့မဟာရာစရာပြည်နယ်ဟာကူးစက်မှုအသက်တွေ့ရတဲ့အကြီးကပြည်နယ်တခုဖြစ်တယ်လို့ဆိုပါရယ
်ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဖန်ယူနာဆင်နိုင်ပါတယ်။အခုတော့သတင်းလွှာရည်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။ဆရာနာတိန်ပီရန်ကုန်တိုင်းအတွင်းကမြို့နယ်6ခုမှာဆေးဥချုပ်ရေးကြီးညာခဲ့ပြီးတော့ပြစ်ခတ်ဖြိုခွင်းမှုတွေပြင်းထန်လာတာကြောင့်ပြည်သူတွေကြားမှာထိတ်လန့်ကြောက်ရွံ့မှုတွေကြဲကြဲပြန့်ပြန့်ခံစားနေကြရပါတယ်။လူများပြားလဲနေရာပြောင်းရွှေ့ကုန်ပြီလို့မြို့ကန်တချို့ကလည်းပြောပါတယ်။ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့တနင်္ဂနွေကနေစပြီးရန်ကုန်ကမြို့တချို့မှာစစ်အုပ်ချုပ်ရေးစတင်ညာကပြစ်ခတ်ဖြုတ်ခွင်းမှုတွေများလာတာကမကြုံစဘူးပါပဲလို့ရန်ကုန်မြို့ကန်ကိုဝင်းတင်ကဆိုပါတယ
်ရန်ကုန်တမျိုးလုံးမှာရှိနေတဲ့ပြည်သူတွေအနေနဲ့စိုးရိမ်မှုတွေကအရင်ချက်တွေထားတဲ့စာရင်ပို့ပြီးတော့ညစ်တက်လာတယ်ဒီစစ်အုပ်ချုပ်ရေးဖြုတ်ခွင်းမှုတွေကကျွန်တော်တို့ဒီအရင်88ချက်တောင်မှပို့ပြီးတော့ပြင်းထန်တယ်လို့ပြောမယ်အနေအထားရှိလာတယ်။အခြားမျိုးတွေတွေမှာလည်းအဲ့လိုအခင်းကျင်းမှုတွေကိုတွေ့လာတဲ့အနေအထားတွေရှိတယ်။
ကိုဝင်းတင်ကပဲအရင်1988ဒီမိုကရေစီအရေးဖြိုခွဲခဲ့စဉ်ကထက်ပိုပြင်းထန်လာပုံကို
အခုဟာကတော့အိမ်ထဲဝင်ပြီးတော့ဟိုနေမကောင်းတဲ့လူလည်းဟိုဖြစ်တာပဲအတကြီးရေဝေတွေ့လဲဘာမှမဆိုင်ဘဲနဲ့ထိုးတာကြိတ်တာတွေပဲနောက်ဆုံးအဆင့်ကတော့ဒီလမ်းပြည့်ထားတဲ့ကားတွေအစားအကုန်လုံးကိုထုတာတွေကြိုက်တာတွေခွဲတာတွေဆိုတာဒါကလေးတွေမိန်းမတွေဆိုလို့ရှိရင်ဒီလိုပဲဟိုအရေးခင်းဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းရမယ်ဆိုတဲ့ဟာတွေပို့ပြီးဘောင်ကျော်ပြီးတော့လုပ်နေတဲ့အနေအထားမျိုးတွေကိုကျွန်တော်တို့တွေ့နေရတော့ဗျာ88တုန်းကတော့ကျွန်တော်တို့ဆန္ဒပြတဲ့လူတွေကိုထားပါထွက်ပြေးလို့ပြေးလို့လိုက်တဲ့ပိတ်သက်ဖမ်းခေါ်လာတာတော့ရှိတယ်အခုဟာကတော့ဘာမှမဆိုင်ဘဲနဲ့သူ့အတူကိုစိုက်ကင်းနဲ့ဖြန့်ပေါင်းတဲ့လူတွေခေါ်ပြီးရိုက်လို့ရတယ်ကားဖြန့်ပေါင်းရတဲ့လူတွေကားပေါ်ဆွဲရပြီးရိုက်လို့ရသူကမင်းမဲ့ဇရိုက်ပုံစံမျိုးလုပ်နေတဲ့အနေအထားမျိုးတွေ့ရတဲ့အတွက်ရန်ကုန်မြို့ရဲ့လူမှုတွေအနေနဲ့ကတော့ဒေါသထွက်တာလေးပဲပါတယ်စိုးရိမ်စိတ်တွေလည်းပို့ပြီးတော့မြင့်တက်နေတာလေးပဲပါတယ်ဗောန
ဒီပေါ်ရန်ကုန်မြို့ရဲ့ဘိုင်းကအမည်မဖော်လို့သူအငိမ့်စားဝန်ထမ်းတူကလည်
းဆိုင်သားမှာကြတော့အိမ်ကိုလာလုပေးနေတဲ့ကောင်မလေးတွေအိမ်ရှိတယ်ဒီအဲ့ကမလေးမေးကြည့်လိုက်တော့အမရဲ့တဲ့သေတာမားတဲ့အများကြီးပဲတဲ့ရွရွဆက်ဆက်တတ်တာအမရဲ့တဲ့အိမ်ရှိကမ်းမှမနေရဘူးပဲနောက်ခွေးချောင်းထဲမှာဝင့်နေရတယ်တဲ့အကုန်လုံးမီးကောင်ချပြီးတော့တဲ့နောက်ပြီးတော့သူတို့တွေကစက်ရုံနေပါသေးသူတို့မီးရှို့ရှို့ပြီးလို့ရှိရင်သူတို့ကတဲ့လူတို့ကတော့ကြည့်နေတာဟိုသူတို့သူကအဲ့ဒါလူလူရှို့တယ်ဆိုပြီးလုပ်တယ်တဲ့အဲ့ဒါလည်းသူတို့ပြောတယ်သူတို့ကလေဒီပါလဲလေညိုထဲမှာဆိုလို့ရှိရင်လေဒီဝန်ရတားထွက်ကြည့်လို့များခေါင်းပြူမကြည့်နဲ့တနက်နဲ့ထောင်ပြစ်တဲ့အကောင်ကြီးကပြောတာနော်အဲခေါင်းပြူရင်ခေါင်းကိုပြစ်တတ်မယ်အဲ့လိုပြောတာတိတ်လား
အခုလိုချင်းချောက်ပြစ်ခတ်မှုတွေမြင်ပါလာတာကြောင့်ကြောက်ရွံ့မှုတွေများလာတာရဲ့အကျိုးဆက်ကိုလည်းကိုဝင်းတင်က
အကျိုးအိမ်နေဆိုလို့ရှိရင်ဘာမှမဆိုင်ဘဲနဲ့ပြောင်းပြေးကြတာလေဟိုတကယ်ဒီလူတွေရဲ့စိတ်နဲ့ကံမဲ့ဥပဒေနဲ့လူချက်တွေကိုအရန်ဆိုးရင်ပြီးတော့အကြောက်တရားတွေများပြီးတော့ကိုယ်နေရာနဲ့အခြားသူတို့ရွာတွေကိုပြောင်းပြေးကြတာရှိရင်နေတွေကိုပြောင်းပြေးကြတာရှိရင်အများကြီးကဆိုင်တန်းရနေမဟုတ်ပါဘူးကျွန်တော်တို့ဒီဘက်ဒီဘက်မှာကြောက်ကြရဘယ်နဲ့လာတာဆိုင်ကြောင်လို့ဗဟန်းလို့အဲ့လိုဘက်တွေမှာတော့တချို့ပြောင်းဝင်ကြတာရှိတယ်ဗျတောင်ဝင်မြို့နယ်ထဲမှာဆိုရှင်တို့မိသားစုအနည်းဆုံးမရှိဘူး1000ကျော်လောက်ပြောင်းသွားတယ
်။အငိမ့်စားဝန်တန်းအမျိုးသမီးကလည်း
ဒီမြို့ထဲမှာနေတော့ကြောက်တာပေါ့ကြောက်တော့တချို့အိမ်တွေကဒီတိုက်ဆိုလို့ရှင်တချို့တွေကသူတို့ကားတွေနဲ့အတိကျွမ်းရှိတဲ့မြို့တွေကိုသွားတယ်ဒီတိုက်မှာတောင်လေအထက်တိုင်းမှာလူမရှိတော့ဘူးသိပြီတော့စံကျန်းကအမျိုးတွေလည်းကြောက်တာပဲအသက်80ကျော်ကြီးတွေအခုမနေရတော့သူတို့ကလည်းသူ့ရဲ့နာကိုသွားတယ်ညကလည်းကောင်းကောင်းမအိပ်ရဘူးသူတို့ကလေလှဲ့တော့လှဲ့နေတာပဲစကားရင်းနဲ့အခုဒီနေ့လှဲ့တော့တကားနေချောင်းကြည့်လိုက်တာလေကျောင်းလမ်းမပေါ်ပေါ့နော်မိုင်တဲယုံရှိတယ်ရွှေသူတော်ဟိုဘက်ထောင်တာဂျန်းရှင်းနဲ့ဒီဘက်ဟိုဘက်ထိတ်တာမိုင်တဲယုံကမှန်နေကြီးပဲအဲ့မှန်နေကိုသူတို့ကတနက်နေ့ဖြစ်သွားတာဂျန်းရှင်းနားမှာတပိတ်ကအမြဲရှိတာ哦မော်တင်ဂျန်းရှင်းလေအဲ့ဒါကိုလူတို့ကမြင်တယ်သူတို့ဖြစ်တာ
အခုလိုအချိန်မှာလူလုံးတဲ့လူထုကပေးစုကြည့်ကိုဥတီလာမှာစိုးရင်နေရပြီလို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗျ
ကိုဝင်းမင်းဆက်သွဲမင်းမြန်ထားတာပါရှင်အခုတစ်ဆက်သေးမှာပဲရန်ကုန်တိုင်းမြို့နယ်တွေမှာဆန္ဒပြပြည်သူတွေပြုလုပ်ထားတဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်တပ်ကနေပြီးတော့လိုက်လံတတိပေးနေတဲ့အကြောင်းနဲ့ရန်ကုန်တိုင်းတွင်နောက်ဆုံးအခြေအနေတွေကိုဆက်ပြီးတော့ပြောပြပေးခြင်းပါရှင်ရန်ကုန်တိုင်းတွင်လှိုင်သာယာနဲ့အနီးတစ်ဝိုက်မြို့နယ်တွေမှာဆရာနာသိန်းဆန္ဒပြပွဲတွေရှိနေသေးတယ်လို့ရက်ွက်အလိုက်အတားအဆီးတွေပိတ်ဆို့ထားတာကြောင့်ဒီလိုအတားအဆီးတွေကိုဖယ်ရှားရှင်းလင်းပေးဖို့စစ်တပ်ကလိုက်လံတတိပေးနေပါတယ
်
ဒါကတော့မနေ့တုန်းကမြောက်ဥက္ကလာမီတာဝီရက်ွက်မှာအတားအဆီးတွေကိုဖယ်ရှားဖို့စစ်တပ်ကလာရောက်ပြီးတော့တတိပေးနေတာဖြစ်ပါတယ်။ရန်ကုန်မြို့နယ်တခြားမြို့တွေမှာဆေးရနာသိန်းဆန္ဒပြပွဲတွေစတိုက်လှုပ်ဆောင်နေသလိုစစ်တပ်ဘက်ကလည်းဆန္ဒပြပွဲတွေကိုအင်အားသုံးပြီးတော့ဖြိုခွဲနှိမ်နင်းနေပါတယ်။လှိုင်သာယာမြောက်ဥက္ကလာတောင်တကုန်သမိုင်းစရဲမြို့နယ်တွေအပါအဝင်ရန်ကုန်မြို့နေရာအတော်များများမှာဆန္ဒပြပွဲတွေပြုလုပ်နေကြသလို စစ်တပ်ကအင်အားသုံးဖြိုခွင်းတာကြောင့်ရက်ွက်တချို့မှာလုံခြုံရေးအတွက်အတားစီးတွေကိုပြုလုပ်ထားကြပါတယ်။မနေ့ကတော့တမိုင်းလန်းစုံနဲ့ဘရင်နောင်နှစ်ထပ်ကုန်းထိပ်မှာရက်ွက်နေပြည်သူတွေအတားစီးတွေပြုလုပ်ထားတဲ့အတွက်ရဲကလာရောက်ရှင်းလင်းတာတွေရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ဒီနေ့ညနေကျတော့ဝင်လာ6နာရီကျော်လောက်ကျတော့အဲဒီမှာကနေပြီးတော့လေသူကနေကတမိုင်းနေကကိုလမ်းမကြီးပြေးပြီးတော့မှတောင်းရဟိုလမ်းမကြီးပြေးပြီးတော့မှချိန်ရင်တက်လာတယ်ကားကြီးကတော့ပါတယ်ကားကြီးကလည်းတော့နေပြေးပြီးတက်လာတယ်တက်လာပြီးတော့တမိုင်းကုန်းကားပေါ်ကကလေးကြီးကခံတတ်ပြီးတော့ဒီလိုနဲ့တမိုင်းကိုတက်လာပြီးတော့ဟိုတမိုင်းကုန်းကားအပေါ်လောက်ထိုးတက်လာပြီးတော့အမှတံမုန်းနေပေါက်သွားတယ်အပေါ်မှာတော့ဒီစနေရမဖြစ်သွားဘူးတာမုန်းကြီးပေါက်သွားတယ်ဒီကနေရင်းချင်းတို့လမ်းပြလာပါတယ်ပြလာပါပြီးတော့ဒီဘက်ကအကုန်လုံးကအောက်ကနေခံပြီးတော့တစ်ဖက်ကခံပြီးတော့អော်လေတော့ဒီဘက်ညက်ပြဆင်းသွားတယ်ဆင်းသွားပြီးတော့နောက်ပိတ်ကြအောင်နိုင်ကွက်လုံးပြီးတော့ပြင်းတော်ဘက်ကနေဟိုစကားစီးတက်လာပြီးတော့ပြင်းတော်ဘက်ကနေကျတော့မှအမှကြီးစနေနဲ့ဖြစ်တယ်တာမုန်းကြီးလည်းခွဲတယ်ပြင်းတော်တစ်ဖက်ကလာပြီးတော့ခွဲတယ်
ဒီလိုအတားအဆီးတွေကိုဖယ်ရှားဖို့ပြောရမှာအတန်ဘုံနဲ့6လက်နာရှိသလိုစစ်ကားတွေဘောကနေရာဘာကြီးစစ်တွေနဲ့ပြစ်ခတ်ခဲ့တာလည်းရှိတယ်လို့အမည်ထုတ်မဖော်လို့သူဒေသခံတူကပြောပါတယ
်။မင်းကလည်းအဲ့ဒီအချိန်ကဝင်းနေ6လက်နာမှာမင်းကကြတော့ပြင်းအောင်ဘက်ကနေပြီးတော့ဟိုမင်းကလည်းအဲ့လိုပဲညာဘက်ကိုရှေ့ရနေပြီးတော့ဆက်လာတယ်။ဆက်လာပြီးတော့လာအနာပြီးတော့ဟိုအတမောဖောက်တယ်သူတို့ဂုံးမော်လာကြည့်တယ်ချက်ကိမဲ့ကျင်လာကြည့်တယ်ပြီးတော့ဂုံးမော်ကနေအင်းဒီမဟာတော့သူတို့ပြန်ဆင်းတယ်ဆင်းပြီးမင်းရရင်းအောင်ဘက်ကနေပြီးတော့သူတို့ကားနဲ့ဆင်းတော့ဆင်းပြီးတော့အဲ့ဒီအတမောကြီးနဲ့ဒီစစ်တင်နေကြည့်တယ်အဲဒီစစ်တင်ပြတာမင်းရစစ်တင်ကလည်းရပ်ပတ်တွေလာကြည့်တယ်ရပ်ပတ်ဒီပြင်းတော့ဘက်ကစက်ကန်းနေဟိုမှန်နေပေါက်ခဲ့တာရှိတယ်အခန်းကတော့စက်ကန်းနေမှာနေရာနေမှာကြည့်ကြည့်ထားတဲ့ဟာရှိတယ်
တမိုင်းနဲ့ဘရင်နောင်လမ်းစုံကြားပိတ်ဆို့ထားတာတွေကိုဒီကနေ့မှအပြည့်အသက်ရှင်းလင်းဖို့စစ်တပ်ကစပီကာတွေနဲ့လာရောက်သတိပေးပြောဆိုတာတွေရှိတယ်လို့လည်းဒီဒေသခံကပြောပါတယ
်အခုရှင်နေရတော့ဒီညအတွက်ကတော့ခုနောက်ဆုံးဟို7နာရီ9နာရီလောက်ဒီနောက်ဆုံးဆက်လာဘရင်နောင်ကနေစစ်ကပ်ပြီးသွားတဲ့အချိန်မှာတော့အခုလက်ရှိမှာနေနေသူတို့ကဟိုဒီကနေ့လာအောင်ရယ်မနေ့ကဆက်ရှိရနေကိုကျွန်တော်တို့ဖောက်အောင်ပြီးရှင်းရှင်းမလို့မရှင်းလို့ဖြစ်မယ်။ဒါကြအဲဒီတတိဆောင်းတော့ဒီဖယ်ပြီးတော့ဖယ်ပြီးတော့မြေကနေတော့သူပြစ်ခတ်ပြီးတော့ဝင်ရောက်ပြီးရှင်းမှမသိဘူးဘာနဲ့ဒီကနေ့လာအောင်
။ဆီယနာရှင်စနစ်ကြဆုံရေးဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးဖြိုခွဲနှိမ်နင်းနေပြီးမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရပ်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တိစုံခဲ့ရသူတွေလည်းယာနဲ့ချီပြီးတော့ရှိပါတယ်။လိုင်တာယာမြို့နယ်အတွင်းကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးမနေ့ကတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လူညုံကြီးအကာအယံတွေကိုလမ်းတစ်လျှောက်စစ်တပ်ကရှင်းလင်းခဲ့တာတွေရှိပါတယ်။အခုလက်ရှိမှာတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အပါအဝင်မြို့နယ်6ခုကိုစေယုတ်ချုပ်ရေးကြီးညာထားပါတယ်။ကုန်ထုတ်လုပ်ရေးမှာအဓိကကျတဲ့ရန်ကုန်တိုင်းကမြို့နယ်တချို့ကိုစေယုတ်ချုပ်ရေးကောင်စီကအကြမ်းဖက်ဖြိုခွဲတာ၊စေယုတ်ချုပ်ရေးဥပဒေကျင့်သုံးတာတွေကြောင့်နေရက်ရွှေ့ပြောင်းမှုတွေနဲ့အတူစားဝတ်နေရေးလုံခြုံမှုမရှိတော့တဲ့အခြေအနေကိုဥတီလာနေကြောင်းပညာရှင်တွေကလည်းသတိပေးပြောကြားနေကြပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းကီလိုမီတာ32 40 48တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ CRPH ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆာဆာနဲ့ဆက်တွေ့မေးမြန်းချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဦးဆောင်မှုအောက်ဖက်ဒရယ်စစ်တပ်မကြခင်မှာပေါ်ပေါက်လာတော့မယ့်အကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆာဆာကပြောပါရယ်မနေ့ဗုဒ္ဓဂုနေ့ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုအကြမ်းဖက်အဖွဲ့ဒါမှမဟုတ်မတရားအသင်စရာတွေကနေတရားဝင်ပယ်ဖျက်လိုက်ကြောင်းလဲ CRPH ကကြေညာချက်ထုတ်ပြန်ချပါရယ်တချိန်တည်းမှာပဲဒေါက်တာဆဆအပါအဝင်ယာယီဒုသမရာမန်းဝင်းခိုင်တန်းနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မွန်းထွန်းတို့ကိုနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုစရာတွေနဲ့လဲတရားစွဲဖန်ဝရန်ထုတ်လိုက်ကြောင်းစစ်ကောင်စီဘက်ကကြေညာထားပါရယ်ဒေါက်တာဆဆာကိုမက်အင်ဂျင်နိုင်ငံ Skype ကနေတဆင်ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါရဲ့ရှင်
။ဒီစစ်ကောင်စီကနေပြီးတော့ဒေါက်တာဆဆာကိုဒီနိုင်ငံတော်ပုံကံမှုဆိုတဲ့ဒီသူတို့ဆွဲချက်တင်ထားတယ်ဆိုပြီးတော့ညင်ညာလိုက်ပါတယ်။ဟိုဒေါက်တာဆဆာဆိုလို့ရှိရင် CRPH ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့နိုင်ငံတကာမှာပြောဆိုဆောင်ရွက်နေတဲ့အပေါ်မှာသူတို့ရဲ့ထုတ်ပြန်လာတဲ့ဟာကဒီပေါ်မှာဒေါက်တာဆဆာအနေနဲ့ဘယ်လိုမြင်ပါလဲရှင်။
အဲ့တော့ကျွန်တော်ကနိုင်ငံတော်တိစာဖောင်းမှုနဲ့တရားဆွဲပြီးတော့အရေးယူပြီးတော့ data ထိပိတ်ဖို့အကြစီစီတာကတော့ကျွန်တော်တဖက်ကတော့တကယ်ကိုယူပါတယ်เนาะကျွန်တော်တကယ်ကိုယူပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီ Federal Democracy အတွက်ကျွန်တော်တို့ဒီလုံနေတဲ့အလုပ်ဟာထီအောင်ပြီးတော့ကျွန်တော်တို့တရားမျှတမှုအတွက်လုံနေတဲ့ဥစ္စာတို့တို့ the freedom အတွက်လုံနေတဲ့ဥစ္စာကိုလို့ဒီကျွန်တော်အတက်နဲ့ရေးပြီးတော့လုံနေတဲ့ဥစ္စာဖြစ်နေတဲ့အတွက်ကြောင့်ဒါဟာတော့တစ်ဖက်ကပြောဆိုပြီးတော့ကိုယူစရာပေါ့တစ်ဖက်ကကြည့်မယ်ဆိုရင်လည်းဒါတကယ်နိုင်ငံတော်ကိုနေတိုင်းတိစာဖောင်းနေတဲ့သူကပဲကျွန်တော်တို့လိုနိုင်ငံတော်ကိုကာကွယ်နေတဲ့ပြည်သူလူထုအတွက်ကိုလုံနေတဲ့သူကိုတရားပြဆွဲတယ်ဆိုတော့တစ်ဖက်ကဆိုရင်တော့ရေးစရာကောင်းတယ်နိုင်ငံတကာမှာဆိုရင်လည်းတမတော်တွေကိုတိစောက်ကြတယ်လေပီတူတုကိုကာကွယ်ဖို့ပဲတမတော်ဆိုတာမွေးလာတယ်လေဒါမှမဟုတ်ပဲနဲ့အခုကတမတော်ကပဲပီတူတုကိုတတ်နေတယ်ဖြတ်နေတယ်နှိမ့်စင်နေတယ်ဆိုတာကတော့တကယ်ကဒါနိုင်ငံတော်ကိုတကယ်ပုံကာနေတာဒီစစ်ဘုချုပ်တွေပဲလေ1980စီမှာနော်ကျောင်းသူကျောင်းသားတွေအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုနော်ယာချီနဲ့တတ်ခတ်တာဘာတူလဲဒီစစ်ဘုချုပ်တွေပဲမဟုတ်ဘူးလားထုံနေတူပဲထောက်က90ခွန်မှဆိုရလေသူတို့ကပဲဒီနိုင်ငံတော်ကိုတိစာဖောက်တယ်နိုင်ငံတော်ကိုပုံကာတယ်ထုံးဒီတူပဲ2009မှာလဲဆွေရောင်ဒေါ်လာရေးမှာပေါ့ထိုးချီတွေကိုเนาะဒီစော်ကားပြီးတော့အဲ့လိုလူမဆာအောင်လုပ်ပြီးတော့လက်ပေါ်မှာတတ်ဖြတ်တာဒါနိုင်ငံတော်ပုံကာတယ်ဒါနိုင်ငံတော်ကိုတကယ်သူတို့ကတိစာဖောက်တာလည်းမဟုတ်ဘူးလားပြီးတော့ထုံးဒီတူပဲကျွန်တော်2010ခွန်မှဆိုရလေရိုဟင်ဂျာတွေကိုအစုလိုက်အပြိုလိုက်လူမျိုးတို့တပ်ဖြတ်ခဲ့တဲ့ဒူရီကမတူလဲဒါဘတုမြန်မာနိုင်ငံပီတူပီတာ54တာမဟုတ်ဘူးလေဒီစစ်ဘုချို့တွေပဲလေဆိုတော့တကယ်ပဲနိုင်ငံတော်ကိုပိုကာနေတဲ့တကယ်ပဲနိုင်ငံတော်ကိုတိစာဖောက်နေတာသူတို့ပဲလေဒီနေ့ဆိုရင်ဆက်လက်ပြီးတော့မြန်မာနိုင်ငံအနှံ့မှာနိုင်ငံတော်ကိုပိုကာပြီးတော့နိုင်ငံတော်ကိုတိစာဖောက်နေတာဟာဒီစစ်ဘုချို့တွေပဲဖြစ်ပါတယ်ဒါကြောင့်မလို့တစ်ဖက်ကဆိုတော့သူတို့ရဲ့ကျွန်တော်ကိုဒီနိုင်ငံတော်တိစာဖောက်မှုနဲ့နိုင်ငံတော်ပိုကာမှုနဲ့တရားပြဆွဲတာကတော့အာအောဖို့မဟုတ်ပါဘူး။နော်တမိုင်းကတည့်တည့်ပြပါတယ်။ဆိုတော့တစ်ဖက်ကပြောမယ်ကိုယူပါတယ်။တစ်ဖက်ကကြည့်မယ်ဆိုရင်လည်းတကယ်တမ်းနိုင်ငံတော်ကိုပုံကာပြီးတော့နိုင်ငံတော်ကိုတိစာဖောက်နေတာဟာဒီတရားမူအာဏာသိမ်းစစ်ကောင်စီပဲဖြစ်ပါတယ်ဆိုတာကိုကျွန်တော်ပြောလိုပါတယ်
။အခုဒီ CRPH ကနေပြီးတော့ဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုအရင်ကသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့အစည်းကနေပြီးတော့အခုတော့ဒီအကြမ်းဖက်အဖွဲ့အစည်းမဟုတ်ဘူးဆိုတော့ပေါ့နော်ဒီကြီးညာချက်ကိုသူတို့ထုတ်ပြန်လိုက်ပါတယ်ဆိုတော့အဲ့ဒါကအခု Federal Army ဖြစ်ပေါ်ရေးဆိုတဲ့အဆင့်ရောက်ဖို့ကိုဘယ်လောက်ထိဟိုမျှော်လင့်လို့ရမှာရှင
်နံပါတ်1အနေနဲ့တိုင်းသားတွေကဘယ်တော့မဖြတ်ပါဘူးဒါတော့နော်သိချပါတယ်မိုက်ထောက်လဲတက်တက်ထောက်ထားတွေရှိပါတယ်တိုက်တာကအကြဖက်နေဆိုတာတော့ဘယ်တော့အခါမှလည်းမဖြစ်ပါဘူးအခုကသူတို့ကတိုက်ခိုက်လာလို့ကိုကိုပြကကွယ်တာပဲဖြစ်ပါတယ်တိုင်းတာလည်းနဲ့ကြိုင်ဒီအလိုဟာဒီနှစ်ပေါင်း80ကျော်ပေါ့နော်ကိုပြကကွယ်နေရတဲ့အနေထားပါဒါကြောင့်မလို့ဒီတိုင်းတာလည်းနဲ့ကြိုင်ဒီကိုအကြဖက်အဖြစ်နဲ့ဟိုနော်ပြောဆိုတဲ့ထုတ်ပြတဲ့ဥစ္စာတွေအလုံးကတော့ဒီလက်တဆုပ်စာဘူချုပ်တွေပဲဖြစ်ပါတယ်เนาะဒီတမန်တော်ဘက်ကဘူချုပ်တွေပေါ့ဒီလိုလူမဆာတဲ့ဥစ္စာတိုက်တာနေမိတွေကိုတွားပြီးတော့ဖျက်ဆီးတယ်မတိတ်ကြည့်တယ်ညှိပန်းတယ်တားတယ်ဖြတ်တယ် nisa de soda ga kakwen nai phoya atwe dai dan le ne kai dia si da da ba so lo number 1 ane ne chuno ga di ni sia pye chi ka nai pi lo dai dan le ne kai ri ko a cha phe de list ka nai pi lo akuna lo no aku remove lo de soda ga do chuno ga amma taya phe ko ya ti pi lo amma taya ha si pi da ba chuno chain nya lo amma taya si da ma ho ba အမှားတရားကတော့တိုင်းတားလည်းနဲ့ကြိုင်တွေဒီဘက်တော့အခါမှာအချဖက်တာမဟုတ်ပါဘူးဆိုတာပါပဲဒါကြောင့်မလို့ဒါကိုပဲဒီနေ့ကတော့အတီးပြလိုက်တာဖြစ်ပါတယ်ဒါကိုပဲကဘာတိအောင်မြန်မာပြည်သူတို့ထုကူစားကျွန်တော်တို့ကအမှားတရားကိုပြောသွားတာဖြစ်ပါတယ်ဆိုတော့တိုင်းတားလည်းနဲ့ကြိုင်ဒီဟာလည်းတကယ်တမ်းဆိုတော့နေပေါ့များစွာဂရဲကနေပြီးတော့ဖင်ဒရယ်အာမီဖြစ်လာဖို့ပေါ့နော်ဖင်ဒရယ်အာမီရှိလာပြီးတော but dog kama dying data of which who paid a machibule. See, Joba, get da to the polsiga. Bama piami, Joido, Boda bada piami, so there they pay a meal bata tatana. Ma bata de sacalone, the bochu de sacaloga, the manna pinna. So no, Jodo, dying daddy nele, the nature dog, cachile, bochu muchi pinna go to do michina. The nature a cajile, bochu muchi pinna go michina. Do you cheapy so really? She let the nature dog, gachu piti pita go michina. Jacai let the nature dog, gachu pina go michina. So no, pina da garo. Aku, the bama tamadolo, tama tade usaga, the get da so you do. Dying daddy do a hold of an air. The letter society at Debbie to Chuka in type of people, so Federal Army Sundaha. Who do Grega, dying daddy, a state hammer, a mere sipido, to look up bedo or car bed dog bed bed him up, the Federal Army, Pilamina Surago, to do some new in there, a cousin of Pilani Babi, Majakile, Pilamava. So, no, Jonua, the cabinet, the Alo, dying Dalenega, the Nelesune, Pita Pipale, to do Pega, Mahabuane. So do pecka Mahabuhaku Paula Yuve, no, Dama Bama Kemabu, Dama Habua Gigi Telame, Ara Fendre Army Be Pilama, Alu Elubo.
Inga Niga Solution di Mizoram Pine Luto Mega through India Luto Siwe Ma Mizoram Pine go we are colonare Nyamado Kade Bono Kudi Siana Tambi now by Ma di Pine Murita to the Pin di Sita Mango Lemakane di Yewin Dani Yane Chibiro Bono through Lakantare Suramu Biobare and Chema di India Soya Yeti Jabono, Yamado Kateru, Yamapuyi now, Kolonare, Yamado Kateru, Lakayi, Sara in the Badabi, India Lutoma, the Mizoram, Maka Biobare Kajaro, the India Soya Nine Leshi, the Yamanangama Siana, they like the Cheni Bomono, Anijinang and Kunine through Kainduera through Yeti Jagu, Bloom Nation.
Tagaro India Kamyamananga. Upon my tacit policy, Gale, the Gedasuido, to do a Miamanangama, the Yoku, where a diga uti pido, no counter Chinese, so their policy, the Guletto, no, Bia, Dota Pulubare. So, no, Jano, Japan, no, India, no, to the people, eh, to do Miamananga, Poma, tacit, Muada, or Miamiakar, or the Deo Ye Lumum Hugo. Below Biro Arnes, a Biro Erama, Idiane, no Japan, no Lumuko, Pojima, similar, so they usari, Miaipa with the low. The Rone Nega Kusido, Below Biomala, the Chini Muma, the Roa Miai Dom, Pure Data, Guru no Tibare, so the State America, Sabaka, Sa Debro, Kaikai Mama, the Duma, Matue Data, Lesibare, so the Below Pipi, Jerumiama, Sita, Gulechime, so ye. Idea Sita, my Lene, Mia, where Tara goes to the Matibu, to look out to do Nangai, a Choku, Yusu Chide, Sura Gule, Jonamia be to be that Matimabu. Diamond and Nangaika Nangai Pitlo, Dari Alo Gule, Jono Hado, no Pio Biro Daha, Sunuyama Pita, Bible PP, Mizura Pinello Pio de Kama, Chine, Mizuri Garo, Jono Lumu to Dubabe, Quetalum Yavabu, Jodo, Popari Aluga, Taniagana, Sitala de Ludiba. Sakale Tubare. So do Jodo Mizura Pinello Pio Kama. Mizura Pine Wojichune Mizura Pineka Wojit in a legend or Nele Kibale. Mizura Mojichune legend do Sibare. Idea yeah Pite Wojin Mizura Pine yeah Wojichuka to Sakapio Biro Elo ne, Mamma Pipa, Nebulo, Villa de, CDM, Lusamma Pawide, Lurigo, to the Pia Tadibo, Piamapoya, Dwet, the Lugale Tasso de Lo, Idiapo, Suyagale, Leca, Pida, Recipa, Sodo, Sodo Nene, Dari Alugaro, not bilaterally ne, a Ujigo disabuto, Tonole, Celebrito, Mizuram Suyane, Tonodo set to any bar, Celebrito set to a Sipa, Sodo, Kulolo Seado, Mizura Peco Villa da Ha, Louis Netueme Suido, the town. Town canal over city, the Sudo Daha, the Peka Chimes, the Mizoram, and in Edo Lagao, India, Nanga, yet, non Nanga do, Pitasu Suyan Edo Lagao, Dado allowed to Suya, Shadow, Masiti Bulu Tibara.
My engine, I said to Emilian Tarabashe, a Kusapiro, Kabad de Media Ridega, Mimanang and Sanya, the Din San Marigo, Muy Abom, Pieco, Mietuga, Gano Timpia, Pitari, Sisingo, Nasin, I Marishin.
လူမုံများတဲ့အာနာတိန်အမှုကိုလူတွေလက္ခဏာရေးမြန်မာစစ်ကောင်းဆောင်တွေငွေအများအပြားပေးလှူဆောင်ဆိုတဲ့ခေါင်းစဉ်နဲ့အစ္စလာမ်တိုင်းမ်းအွန်လိုင်းသတင်းမှာပါတီလက်နာရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်ဆေးဥစုကတော့သူ့အမြင်တွေကိုချပြဖို့ငင်းပွားဝဲရလူလူဆက်ဆံရေးကြိုးဆောင်ကုမ္ပဏီဖြစ်တဲ့ ဘလို့ရှိတော့ကပဲဂျီဂျီမြန်မာနိုင်ငံရဲ့နိုင်ငံတော်စီမံခန့်ခွဲရေးကောင်စီမှာပုံရိပ်ပြဿနာရှိနေပါတယ်လို့ဆိုပါတယ်။အမေရိကန်တရားရေးဌာနရဲ့အချက်အလက်တွေအရဒီကင်းဆန်မက်ဆန်ကုမ္ပဏီကတော့တိုင်းပြည်ရဲ့အခြေအနေမှန်ကိုကြော်ညာဖို့နားလည်မှုလွဲမှားနေတဲ့အမေရိကန်နဲ့အခြားတိုင်းပြည်တွေကိုဆက်သွယ်ဆောင်ရွက်ဖို့မကြသေးမီကပဲမြန်မာစစ်ကောင်းဆောင်တွေနဲ့ဒေါ်လာ 300 ကျန်းတဲ့စစ်ဘုတ်ချုပ်ကြီးတွေရဲ့ပုံရိပ်ကိုပျော့ပျောင်ပြီးတနာကျင်တဲ့ပုံမျိုးဖြစ်အောင်နဲ့သူတို့ရဲ့ရက်စက်ကြံကြုံမှုတွေကိုစာရွက်စာတမ်းတွေနဲ့ဖုံးကွယ်နိုင်မှုအတွက်နိုင်ငံတကာလူထုဆက်သွယ်ရေးအကျိုးဆောင်ကုမ္ပဏီကြီးတွေကိုငားရမ်းနဲ့အစဉ်လာရှိပါတယ်။ထောင်ကိုအရှိစရှိဆက်အာနာသိမ်းပြီးဆန္ဒပြသူထောင်ထဲချီကိုတက်ဖြတ်ပြီးတိတ်မကြခဲ့ပါပဲ။စစ်ဘုတ် ပေးဆိုတဲ့အပြစ်ဒဏ်တွေကိုဘယ်ကျူးဆောင်ကုမ္ပဏီကမှအယုံမသွင်းနိုင်ဘူးလို့ဆိုပါတယ်အခုငိုင်းလာတဲ့ဘမ်မနာရှိရဲ့အကျူးဆောင်ကုမ္ပဏီဒစ်ကင်းစ်မက်ဆန်ဟာလည်းနိုင်ငံတကာအမြင်ပြောင်းအရင်ကုမ္ပဏီတစ်ပို့ပြီးတော့လုပ်နိုင်ပေါ်ရမှာရှိဘူးလို့ဆိုပါတယ်ပတ်စံတတော်လဲပေးရတဲ့အကျူးဆောင်ကုမ္ပဏီကအကယ်ဒမီဒေါက်တာတွေဟာအလုပ်ကျူးစွာကြပါတယ် ဒေါ်ဆန်းစုကြည်နဲ့NLD ပါတီအားဗိုလ်ချုပ်ရဲ့အကြိုက်ကိုလိုက်ရင်တရုတ်နဲ့အလွန်တရာနီးကပ်သွားတာမို့အာနာသိမ်းရတဲ့အဆင့်ကိုရောက်သွားတယ်လို့ဘမ်မနာရှိကမကြသေးမီကတွေးဆိုမေးမြန်းတစ်ခုမှပြောခဲ့တယ်လို့ဖော်ပြထားပါတယ်။ဘိုင်ဒန်အစိုးရရဲ့တရုတ်ကိုရန်သူလို့သတ်မှတ်တဲ့အုပ်စုကိုမျက်နှာချိုးသွေးတဲ့ဆဲအုပ်စုရဲ့လုပ်ရည်အဖြစ်လဲဆောင်းမမှထောက်ပြထားပါတယ်။ဘမ်မနာရှိ Ranger တန်းကျော်အိမ်ပြန်နိုင်ရေးအတွက်အကျိုးဆောင်ပေးနေလို့ဆောင်းမမဖော်ပြထားပါဗျ။ Ranger ပြဒနာကြောင့်အနောက်ဥစုကဒေါအောင်စန်းစုကြည်ပေါ် IRG ဖြစ်ခဲ့ရပြီးနောက်သူမအနေနဲ့တရုတ်ဘက်စီကိုပြန်လှည့်နေစင်မှာပဲ။ဒီမိုကရေစီအစိုးရကိုဖြုတ်ချအာဏာသိမ်းယူခဲ့တဲ့စစ်ဘုချုပ်တွေဟာအနောက်ဥစုရဲ့ပိတ်ဆို့မှုအသစ်တွေကိုကြိုတွက်ထားပြီးလုံခြုံရေးကောင်စီမှအကာအကွယ်ပေးမဲ့တရုတ်ရဲ့အထောက်ပံ့ကိုမှီကိုရမယ်ဆိုတာကိုလည်းသိထားတယ်လို့ဖော်ပြထားပါဗျ။ဒါကြောင့်လဲဆေအိုစုဟာရခိုင်ဦးသိန်းစိန်ဆိုးဝါးလက်ထက်ကတရုတ်ထောက်ခံပြီးတော့အနောက်မုန်းနေတယ်လို့နာမည်ထွက်တဲ့ဦးအနာမောင်လင်ကိုနိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ပြီးတရုတ်သမ္မတစီကျင့်ပင်ရေးသားတဲ့တရုတ်အစိုးရဆိုတဲ့စာအုပ်မြန်မာဘာသာပြန်ဆိုရေးသားခဲ့တဲ့ဦးကုတ်ကိုလိုင်ကိုလည်းနိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဖြစ်ခန့်အပ်ထားတယ်လို့ဆောင်းမမှဖော်ပြထားပါတယ်။နိုင်ငံတကာတရားရုံး ICJ ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲထားသူဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖြစ်တာမို့ Ranger အရေးနဲ့ပတ်သက်ပြီးတော့ဘန်မနက်ရှီရဲ့စူပန်အထုတ်မှုဟာလွန်တရာခက်ခဲမယ်လို့ထောက်ပြထားပါတယ်။ဒါအပြင်ဆေအိုစုရဲ့ရွေးကောက်ပွဲမတမာမှုဆွဆွဲချက်တွေဟာလည်း American Chief Site Carter Center နဲ့ EU ရဲ့ရွေးကောက်ပွဲလေးလာစောက်ကြီး Mission ဖွဲ့တွေကလွတ်လပ်ပြီးတော့တရားမျှတတယ်လို့သုံးသပ်တာမှုအကျိုးဆောင်ပေးဖို့ခက်ခဲနေတယ်လို့ဖော်ပြထားပါဗျ။အဆုံးသက်ပိုင်းအနေနဲ့ဆေအိုစုကငားရန်ထားတဲ့အကျိုးဆောင်ကုမ္ပဏီတွေရဲ့ဂုဏ်သိက္ခာပိုင်းဆိုင်ရာပြဿနာတွေကိုထောက်ပြထားရမှာတော့ Bigaret 1988ဆေးရနာသိမ်းမျိုးဆက်တွေငားရန်ခဲ့တဲ့ Bank Global and Associate အကျိုးဆောင်ကုမ္ပဏီဟာအီရက်ကဆရန်ဟူစိန်၊လစ်ဗျာကဆမ်မြူအယ်ဒိုး၊ရိုမေးနီးယားကနီကိုလတ်ချောဆက်စကူးနဲ့ဇိုင်ယာအာနာရှင်မတူပူစီစီစကိုရိုကိုအကျိုးဆောင်ပေးခဲ့ပြီးကုမ္ပဏီထူထောင်သူတူဦးဖြစ်တဲ့အက်ဒဝတ်ဗွန်ကလော့ဘတ်3ဟာ2005ခုနှစ်မှာနာပြီးတော့တိုက်ပွဲဝါခုံချအဆုံးစီရင်သွားတယ်လို့ဆိုပါရယ်။ အခုငားရနေတဲ့ Dickens နဲ့ Mason အကျိုးဆောင်ကုမ္ပဏီကဘန်မနာရှီဟာလဲဇင်ဘာဝေနဲ့ဆီဒွန်နိုင်ငံတွေအတွက်အကျိုးဆောင်ခဲ့ဘူးတယ်လို့ဆိုပါတယ်သူဟာ Israel ထောက်လိုက်ရေးဟောင်းတူဦးဖြစ်ပြီး1989မှာ American စစ်ဘက်သေဦးပဆောင်ရေးလျင် C-130 စီးကိုအီရန်နိုင်ငံကိုရောင်းချဖို့ကြိုးစားမှုနဲ့ American မှာအဖမ်းခံခဲ့ရဘူးတယ်လို့ဖော်ပြထားပါတယ်။အပြည့်စုံတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ဗျာ
။ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတစ်ပတ်အတွက်ကျန်းမာရေးကဏ္ဍမှာဓာတုဗေဒပစ္စည်းတွေနဲ့ထိတွေ့မိတဲ့အခါမှာမျက်လုံးအရေးပြားနဲ့အသက်ရှူလမ်းကြောင်းကိုဂရုစိုက်ပြုစုပေးဖို့အရေးကြီးတဲ့အကြောင်းကိုဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါရရှင
်ဒါရုဗေဒပစ္စည်းတွေနဲ့ထိတွေ့မိပြီဆိုရင်မျက်လုံးနဲ့အရေးပြားကိုအဓိကထိခိုက်ပျက်စီးစေနိုင်တဲ့အပြင်ရှူရှိုက်မိရကနေတစ်ဆင့်အသက်ရှူလမ်းကြောင်းတစ်လျှောက်မှလည်းထိခိုက်ပျက်စီးမှုတွေရှိနိုင်တယ်လို့သိရပါတယ်ဓာတုဗေဒပစ္စည်းတွေနဲ့ထိတွေ့ဖို့အခွင့်အလမ်းများတဲ့သူတွေအနေနဲ့ထိတွေ့မှုစဖြစ်ဖြစ်ချင်းမှာဂရုစိုက်လှုပ်ဆောင်ပေးရမယ့်ရှေးဥတနာပြုစုနည်းတွေရှိတယ်လို့အထွေထွေယောဂအထုပ္ပဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ဓာတုဗေဒပစ္စည်းတွေကခန္ဓာကိုယ်ထိတွေ့မယ်ဆိုရင်ဖြစ်နိုင်တာတွေက1မျက်စိတည်းဝင်သွားနိုင်တယ်နံပါတ်2ကအရေပြားကိုထိတွေ့နိုင်တယ်နံပါတ်3အငွေ့တွေပါခဲ့ရင်သဘောအရီဓာတုပစ္စည်းတွေကိုရှူရှိုက်မိနိုင်တယ်နံပါတ်4ကတော့ရှားရှားပါပါမြူချမိနိုင်တယ်ပေါ့နော်အဲ့တော့ဒီလိုခြေနေမျိုးမှာတော့ဒါကတော့ဒီ intentionally ဆူဆိုင်နေနဲ့မြူချတောက်ချလိုက်တော့မှပဲဒီဆိုင်ထဲကိုရောက်ဖို့ရှိပါမယ်ပေါ့နော်အဲ့တော့ဆရာတော့ဒီမှာအဓိကအနေနဲ့၃ခုကိုပြောသွားမှာဖြစ်ပါတယ
်မျက်လုံးထဲကိုဓာတုဗေဒပစ္စည်းတွေဝင်ရောက်တဲ့အခါလုံလောက်အောင်စေကြောတန့်စင်မှုမပြုလုပ်ခဲ့ဘူးဆိုရင်နောက်တစ်ချိန်မှာမျက်စိကိုယ်တဲ့အထိနောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ခံစားရနိုင်တယ်လို့သိရပါတယ်မျက်လုံးထဲကိုဓာတုဗေဒပစ္စည်းဝင်ရောက်ပြီလို့သိရတာနဲ့တပြိုင်တည်းရေတန်းကိုအသုံးပြုပြီးအချိန်10မိနစ်လောက်ကြာမြင့်အောင်အဆက်မပြတ်လောင်းချပေးနေဖို့လိုတယ်လို့ထထောင်မှောင်ကျွန်နိုင်ကပြောပါတယ်အဲ့
တော့ပထမအနေနဲ့ကတော့မျက်စိထဲဝင်လို့ရှိရင်ဒီကီမီကယ်အများစုကဆက်တယ်ပေါ့နော်ဆက်တဲ့အခါမှာသူ့ရဲ့ရှေးဥတုနာပြုစုနီးကတော့ဒီမျက်စိကို running water လို့ခေါ်တဲ့ရေလောင်းချအောင်ပါပေါ့နော်ဖြည်းဖြည်းချင်းလောင်းပြီးတော့ဒီ10မိနစ်လောက်ရေလောင်းချဖို့လိုတယ်နော်ဒါကြောင့်မလို့အဲကိုစီမာဒီရေတန့်ဘူးဆိုလဲရေတန့်ဘူးပေါ့နော်အဲ့တော့ဘေးနားမှာဆူဆောင်းထားမယ်ပြီးဖြည်းဖြည်းချင်းအချိန်ကြာကြာဆေးကြောပေးရမယ်အဲ့လိုဆေးကြောပေးခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီမျက်ကြည်လွှာကော်နီယာထိခိုက်ပျက်စီးမှုကိုကာကွယ်ပေးနိုင်တယ်အဲ့ဒီအချိန်မှာရေနဲ့တေးတေးချာချာ10မိနစ်ကိုမဆေးကြောခဲ့ဘူးဆိုရင်ကျွန်တော်တို့အမြင်လွှာမှာထိခိုက်ဒဏ်ရာရတဲ့အခါမှာကြာလာရင်မျက်စိအပေါ်မှာအဖြူဘက်ကပ်ပြီးတော့မျက်စိကွယ်လာပြီးဖြစ်နိုင်ပါတယ်ပေါ့နော်ဒါကြောင့်ရေကြီးဆုံးပြန်ပြောပါဆိုရင်မျက်စိထဲကိုပါကမီကယ်ပျက်စီးပဲဝင်ဝင်ရေလောင်းချဖို့ကအရေးကြီးဆုံးဖြစ်ပါတယ်အဲ့တော့ဒီထက်ပိုအရေးကြီးတာတော့ကာကွယ်ရေးအဲ့တော့မျက်စိထဲမဝင်အောင် Google လို့ခေါ်တဲ့ဆရာတို့ဒီဆရာဝန်တွေသုံးတဲ့မျက်မှန်ပေါ့နော်ခွဲစိတ်ခမ်းမှာသုံးတဲ့မျက်မှန်မျိုးကိုတတ်ထားမယ်ဆိုရင်တော့မျက်စိထဲကိုဒီ chemical တွေဝင်ရောက်တာကိုဓာတ်ဆီးနိုင်မှာဖြစ်ပါတယ်အကယ်၍ဝင်ခဲ့ရင်လည်းရေတန့်မှုဆောင်ထားပြီးရေနဲ့ဟိုခေါင်းကိုတစ်ဖက်ဆောင်းပြီးတော့ပေါ့နော်ဒီကိုစက်တဲ့မျက်စိထဲဝင်သွားတဲ့မျက်စိထဲကိုရေနဲ့ဖြည်းဖြည်းချင်းလောင်းချပြီးဆေးကြောတန့်စင်ဖို့လိုပါတယ်အဲ့ဆိုမျက်စိကအရေးကြီးတယ်မျက်စိကွယ်နိုင်တဲ့အနေအထားရှိတယ်
ခန္ဓာကိုယ်ပေါ်မှာဓာတုဗေဒပစ္စည်းကိုဆေးကြောတန့်စင်တဲ့နေရာမှာတော့အဝေးစားတွေကိုဖယ်ရှားပြီးမှရေနဲ့ဆေးကြောတန့်စင်တင်တယ်လို့သိရပါတယ်အရေပြားပေါ်မှာတွေးထွက်မထွက်ဆေးဆေးကြည့်ရှုပြီးဆေးလိမ့်ပေးတာမျိုးဒါမှမဟုတ်ရေခဲကပ်ပေးတာမျိုးပြုလုပ်ပေးဖို့လိုတယ်လို့သိရပါတယ
်နောက်တစ်ခုကတော့အရေပြားပေါ့နော်အရေပြားကတော့ခန္ဓာကိုယ်တကူလောက်မှာနေရာအနှံ့အရေပြားတွေဖြစ်နေတဲ့အတွက်အရေပြားကိုလောင်ဖို့ကပုံများတယ်ပေါ့နော်ဒီ chemical hazards အဲ့တော့သူလည်းပဲဒီတိုင်းပါပဲနံပါတ်1ကတော့ဒီယောဂတိနဲ့တိတိုင်အောင်ဆရာတို့အင်းကြီးဝတ်စားတွေကိုဖယ်ရှားရမယ်ဒီကီမီကယ်စင်နဲ့ရေပြားကိုရေနဲ့လောင်းချမယ်သူလည်းဖြည်းဖြည်းချင်းပဲ7မိနစ်လောက်နော်ဆက်ပြီးတော့လောင်းချနိုင်မယ်အဲ့တော့တကယ်၍နောက်ပိုင်းမှာတော့ဟိုပိုသွေးထွက်တာရှိလားမရှိလားကြည့်တယ်နောက် first step အနေနဲ့ကတော့ဒီဆေးလိမ့်ပေးလို့လည်းရတယ်ဒါမှမဟုတ်ရင်ရေခဲတုပ်ကတ်ထားလို့လည်းရတယ်ပေါ့နော်အဲ့တော့ရေခဲတုပ်ကတ်ထားရင်ပူလာဆက်တာတွေဒါကျင်တာတွေကိုညှော်နေစီတယ်ပေါ့
ဓာတုဗေဒအခုအငွေ့ကိုရှူရှိုက်မိခဲ့မယ်ဆိုရင်အသက်ရှူလမ်းကြောင်းအပေါ်ပိုင်းကိုထိခိုက်ပျက်စီးစေနိုင်တာကြောင့်အောက်ဆီဂျင်ပေးလို့ရရင်ပေးတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်ရေပြားထိတာတွေပို့ပြီးထပ်ပြီးအရေးကြီးတာကတော့ရှူရှိုက်မိတယ်ပေါ့နော်အဲ့တော့ကီမီကယ်အရေးကိုတော့ဓာတ်ရိုက်ရှူရှိုက်မိဖို့ခက်တယ်အငွေ့ကိုပို့ပြီးတော့ရှူရှိုက်မိနိုင်တယ်ပေါ့အငွေ့ဆိုရင်တော့အဆုတ်ထဲတိရောက်နိုင်တယ်အရေးဆိုရင်တော့အသက်ရှူလမ်းကြောင်းအပေါ်ပိုင်းအထိကိုပဲဝင်ရောက်နိုင်တယ်ပေါ့နော်ဒါဆိုတော့ကျွန်တော်တို့ကအစုတ်သေးကိုဒီပြင်ပကမှုံမွားရေမဝင်အောင်ဒီတီးခြင်းအပြင်နော်ချောင်းဆိုးခြင်းအပြင်ကာကွယ်ထားတဲ့အတွက်အစုတ်သေးကိုအရင်အနေနဲ့ဓာတ်ရိုက်ဝင်မှုမလွယ်ဘူးပေါ့နော်ဒါပေမဲ့အသက်ရှူလမ်းကြောင်းပေါ်ပိုင်းကိုဝင်ရောက်သွားမယ်ဆိုရင်တော့ဒီဆက်မယ်အနာဖြစ်မယ်နော်အသက်ရှူရတာခက်ခဲတာဖြစ်နိုင်တယ်ဒါဆိုရင်ဆရာတို့ကလေကောင်းလေတန်းရတဲ့နေရာကိုသူ့ကိုခေါ်သွားရမယ်အသက်ကိုမှန်မှန်ရှူခိုင်းရမယ်နောက် reassurance ကိုလည်းစိတ်အေးအောင် the pack up your pini me, Pima, ambulance cars, and then she did so ye, oxygen, shura lady, less a bureau, look happy, Luyarebono.
Taribera Bissirine, TJ Media car, Yellow, Yviane, that she lent on the go, Q side, Pisu, Yiji, a jow, three people like that, people, it's not that.
ดาวเตนโซซีซั่น10เสร็จเจ้ามายีซีซั่นโกน่าสินโลอภิมาร่ออคูอุจ่อซันตาเยเมม่ายีตงตัดเฉ็กโกอแห่ไปจาออกมาရှင်เมม่าနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းပြီးနောက်မှာဖြစ်လာတဲ့စန့်ကျင်တော်လှန်မှုတွေဟာအခုနောက်ပိုင်းမှာပို့ပြီးတော့အရှိန်ရပြင်းထန်လာတာနဲ့အတူစစ်တပ်ရဲ့နှိမ်နှင်းမှုတွေဟာလည်းပို့ပြီးတော့ရက်ဆက်ကြမ်းကြုတ်လာပါတယ် ဒီလိုတွေးထွက်တန်ယူနိုင်ငံရေးထိတ်တဲရင်ဆိုင်မှုအခြေအတဲကနေအပြုတ်ဘောဆောင်တဲ့အခွင့်အလမ်းတစ်စုံတရာပေါ်ထွက်လာနိုင်မှာသလားပေါ်ထွက်မယ်ဆိုရင်ဘယ်လိုအခွင့်အလမ်းမျိုးလဲဆိုတာကိုမတ်သိငိထိုက်ကမေးမြန်းပြီးတော့ဥကျော်စံသာကဖြေဆိုထားတာကိုနားဆင်နိုင်ပါပြီရှင်
အန်ကေဦးကျော်စံသားအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆရာနာသိန်းစန့်ကျင်ဆန္ဒပြတဲ့အပေါ်မှာစစ်တပ်ကနေပြီးတော့အင်အားသုံးပြီးတော့ပို့ပြီးတော့နှိမ်နှင်းလာပါတယ်ဒါပေမဲ့လို့လဲလူမှုရဲ့တော်လှန်ရေးလူမှုရဲ့ဆန္ဒပြမှုတွေကပို့ပြီးတော့တောင်မှအားကောင်းလာတယ်လို့ပြောလို့ရပါတယ်ဆိုတော့ဒီလူမှုတော်လှန်ရေးကနေလူမှုလိုချင်နေတဲ့အပြောင်းလဲမျိုးပေါ်ပေါက်လာမယ်အလားလာပေါ်မှာအရင်ဆုံး ตัวนั้นอุ้งกับมือผิดไปเลยอะไรอย่างตัวเล็กก็ที่เอาได้สักสามมือผิดไปเลยอุ้งเท้ายันยาอีกอย่างยาสั่งก็ละสิ่งอันนั้นเนี่ยยังบางทีจะจุลาบีอุ้งเท้ายันยาอุ้งรูปแบบมันไม่รู้ไหนบูสูงสูงอ่ะบางลงงาอ่ะสักสี่ใบเลยว่าก็มันยาสั่งรูปผิดเลยแต่ถ้าเกิดเราแบบเปลี่ยนแปลงตัดดูยาเราสบายเราเทรนนิ่งสโลตัวเล็กก็เปลี่ยนทันเลย ไต่เบื้องตอนนี้พิบาร์เลยสโลเปียงเนี่ยพิลันนั่นเดียวจะงั้นเราอันนี้สิบาร์เลยแต่ก็เปียงเนี่ยพิเนี่ยสโลกูเปียงสโลกับเปียงเนี่ยอุจุยันเดียร์ยาสั่งนารูบาลจ้าเปียงเนี่ยไปที่เจริญเปียงเนี่ยพิลันนี่อยู่เลยทุกทีเลยไอ้เปียงเนี่ยฮะสับปีเราเราเชิงวิทยาเรื่องมันเราทิมาเลยสิ่งใดที่บอสบอกว่าเรื่องเชื่อมาวิสุบิวันเรื่องเนี้ยเราทำดีไหมสิ่งใดมีมาหุบบ้าง
บัวทั้งหมดพี่บุตรได้พี่ได้สุดเลยมันเทอร์ดีบอลเลยดีสบายรู้สึกว่าเมื่อไรสิเนี่ยวะสรุปที่สนับจ่ายพี่ดูเรื่องอะไรแบบสรุปเช่นนี้กูจีบีรอบอลเลยแต่สุขสบายรอดอ่ะพี่เอาเลยกูปุ๊บปีบีพี่เอาเชื่อเสียดว่าโอ้ไม่รู้ทำอะไรกันไอ้รอดที่พี่ดูเรื่องมีอะไรเนี่ยได้พี่เอาเลยด้วยขั้นยามยามบอมลาบุสุยันแต่ฮะพี่ดูเรื่องมีอะไรเจ็บกงส่งตัวเลยแต่บอมยาพี่ลามลาเชียงแก
เป็นเรื่องมันพิจารณาว่าที่ไครซิสบอลเลยจะได้จะสนับสนุนพิจารณาไอ้ไครซิสนั่นจะเป็นออปชั่นที่ขอได้ดีอควินแลนด์บอลเลยเป็นวิปลาดได้ไปสำหรับคุณอาจจะรู้จักกันเปียงเล็บพิจารณาเนี่ยอควินแลนด์ฮะอีกที่สองอควินแลนด์มาเลยเสียนักเชนส์เนี่ยจะส่งไปรอดมีเสียนักเชนส์เนี่ยไม่เหมือนตัวไปรอดตัวบุกเรื่องเนี่ยลูกคุณไปกูอาดาดว่าไม่สุดนะฮะอควินแลนด์นี่เทียบไปไอ้อควินแลนด์มันก็อุตส่าห์อควินแลนด์เลยสิวะเลยอุมาพิม มัวร์สเนี่ยคุณนั่นบอกเลยพอลซีออปชั่นเล็บชิลันนั่นบอกเลยกูเวทายนั่นเรื่องนี้เพื่อสุลงาเสด็จไปกันเลยว่าอย่าสิ่งนี้แต่เฟเดอร์ปีนั้นสุพันธ์ที่เป็นว่าไม่ใช่ตัวเอ็มมัวร์กูนั่งกับพี่เอ็มเลยอะไรตัวว่าไม่ตัวว่าสิ่งนั้นรู้ไปกูดีใจนั่นเรื่องปั๊มตัวลูจินเนอร์ไปกูยังไม่รู้สูบเงินท้าสูบกูเข้ามาเสียพีเอชกันเลยว่าเด็กคนนั้นเรื่องสุดยอดเลยปุ๊บยอดที่เอาได้ แต่ในด้านสิ่งนี้อยู่ที่จุดนั้นทั้งหลายเรื่องที่เราต้องทำมีอะไรแต่เฟเดอร์ดิโมคราซีหรือว่าดิโมคราซีเฟเดอรัลบางอย่างยังบอกให้ยัดเดียวเฟเดอร์ดิโมคราซีลงมาเฟเดอรัลชั่วโมงที่ยี่สิบสองจะเป็นจุดอะไรดีกว่าพอลซีพยองเล่ละแม้คุณนั่นเป็นเช่นไรสำหรับล่าล่าเราเป็นรู้มาส่งส่งมีมิงก์อะไรลูกจุลมีอะไรมาคุณนะไอ้เราที่พยองเล่ที่พอลาปุ่ดด้วยปอนอ่ะดีกว่าดูอัจฉริยะกูเลยอันเกี่ยวกับตัวเป็นสิ่งที่มาเรื่อง ดีกว่าเราต้องอ่านเนี่ยพีอาร์บอลเลยพีดูเรียได้ยินสัญญาณบีรอนั่งบอทเรื่องสนับสนุนยาอะไรพีอาร์เป็นยาอะไรเว้ยเว้ยพีเลเวลเดียร์ลงมาดังสูบดีขันบีรอติดบีรอติดกูเอวันนี้จะเข้ามาเลยอะไรขายอยู่มีอะไรกิจการจริงรู้สึกอิมตันพี่ท่านเนี่ยพีอาร์ใช่ปะเนี่ยแต่เช่นนี้มาเว้ยนั่งงานตระกายพีอาร์เลยยี่กี่วันนั่งงานแล้วสูบพีอาร์บีจาร์ติดบอยดังขับไปสู้เลยบางอย่างนู่นนู่นลงมาจาร์เลยสุดท้ายก็จีเกอร์เรสรู้สาดมีเรสรู้เอสบอยลง
Malay, the Pigabian, don't all let look at it. To the Pian ASEAN, though, တရုတ်တို့ဂျပန်တို့အိန္ဒိယတို့အင်္ဂလိပ်နိုင်ငံတွေကဖီအားနဲ့တွန်းတဲ့သဘောမျိုးသူဆောင်ရဲလို့ကျွန်တော်နားလည်ပါတယ်ယူဆပါတယ်ဆိုတော့ဖီအားနဲ့တွန်းအားပူးတွဲပြီးတော့လုပ်ရမယ်ဒီအာဆီယံကတော့သူတို့မှာသူများနိုင်ငံပြည်တွင်းရေးကိုဝင်မစစ်ဘူးဆိုတဲ့ယူဆရဲ့ consensus ဆိုတဲ့အများသဘောတူမှာဖြစ်မယ်ဆိုတဲ့ယူဆရဲ့ခံထားတယ်လို့ဆိုနိုင်ပါတယ်။ဘာလို့ဆိုအာဆီယံနိုင်ငံတွေအထက်မှာကိုနေရကွန်မြူနီလည်းပါတယ်၊သေဥဆိုင်မှန်ဘရင်နိုင်ငံလည်းပါတယ်။ဒါစစ်တပ်ကဒီမိုကရေစီအရေးချုံပြီးအုပ်ချုပ်တဲ့အစိုးရလည်းပါတယ်ဆိုတော့တော့ပြန်ဖို့ဆိုတော့ဒီ consensus ရပြီးတော့ဘယ်တော့မှပြရပြမှာမဟုတ်ပါဘူး။တရုတ်ကလည်းပဲဒီဘက်လုံနေရတော့သူကလည်းဒီဟာကိုအများကြီးချင်းချင်းစဉ်းစားပါနေတယ်ဆိုတော့ဒီအာဆီယံတရုတ်အပေါင်းအင်္ဂလိပ်နိုင်ငံတွေကဒီနေ့အဖြစ်စုပေါင်းပြီးတော့တွန်းအားပေးရမယ်ဆိုတော့နောက်နိုင်ငံတွေကုလသမဂ္ဂကတော့ဖိအားနဲ့ဒီအင်္ဂလိပ်တရုတ်တို့ဘာလို့လဲတွန်းအားနဲ့ပေါင်းပြီးတော့သွားရင်တော့နည်းနည်းရွေ့နိုင်တယ်လို့ထင်ပါတယ်ဒီချိန်ထဲမှာအဓိကကတော့ပြည်တွင်းရဲ့အင်အားပေါ့ခင်ဗျာပြည်တွင်းကပြည်သူလူထုရဲ့ဆန္ဒပြအုံကြွားမှုနဲ့တိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်လာမှု
အဲ့ဒီတရုတ်ဟာဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းလေးတန်းနည်းနည်းပြောင်းလာတဲ့သဘောထားရှိပါတယ်။ဒါပေမဲ့မြန်မာဒီစစ်အာဏာသိမ်းမှုတို့ဘာလို့ပြောဆိုရှုတ်ချမှုတော့မရှိပါဘူး။ဆိုတော့တရုတ်ဘက်ကဒီလိုလေးတန်းပြောင်းလာပြီမဲ့လေမြန်မာစစ်တပ်ကိုသူတို့ကဒါအလျှော့ပေးခိုင်းတဲ့အထိရောက်လာပါမလားရှင့်။
အလျှော့ပေးခိုင်းတဲ့အထိတော့မရောက်နိုင်ပါဘူးအလျှော့ပေးခိုင်းတာကိုတော့မြန်မာစစ်တပ်ကဘယ်တော့မှလက်ခံနိုင်မှာမဟုတ်ပါဘူးသူကတော့သို့တော်လည်းပဲတိတ်ပြီးတော့တွန်းအားပေးနိုင်တဲ့အင်အားတရုတ်မှရှိတယ်လို့ထင်ပါတယ်ဘုကိစ္စမဲ့တရုတ်ကဒါကိုအနာသိနေလို့ဆိုပြီးမဆုံးချပါဘူးပြည်သူကို yes နဲ့မလုပ်ပါနဲ့ဖန်စီချရဲ့ပုံစံတွေလှုပ်ပေးပါဘာညာဆိုတဲ့ကိစ္စမှာတော့ဒါကုလသမဂ္ဂနဲ့တစံနဲ့ထွက်လာတာဒါဟာအင်မတန်တိုးတက်လာတဲ့လက္ခဏာလို့ဆိုရပါတယ်တရုတ်ကအဲ့ဒီဟာကိုအချိန်ကြိုက်ပဲတချို့ကသုံးသပ်ကြတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်စစ်ရုံတွေကိုဆန္ဒပြသမားတွေမိရှုရဲဆိုပြီးတော့စစ်တပ်ဘက်ကလုံနေရဲဆိုပြီးတော့လည်းတချို့ကပြောနေကြတာတွေ့ရပါတယ်ဘလောက်မှန်လဲမမှန်ဘူးလဲဆိုတော့ကျွန်တော်တို့မီဒီယာသမားတွေကစောင့်ကြည့်ရမှာပေါ့လေဆိုတော့ဒီကိစ္စကိုလည်းတရုတ်ကချင့်ချိန်လာနေတယ်သူရဲ့စီးပွားရေးကဒီစစ်ရုံမိရှုတာတွေမကဘူးမြန်မာနိုင်ငံမှာသူရဲ့ဒေနံပိုက်လိုင်းတို့ဟိုအိန္ဒိယသမုဒ္ဒရာကို trip out strategic မဟာဗျူဟာမြောက်တဲ့လမ်းကြောင်းတွေလည်းအစီအစဉ်လည်းရှိရင်ဒါကိုလည်းပဲသူတို့ဘယ်တော့မှအထီးခိုက်ခံမှာမဟုတ်ပါဘူးဆိုတော့သူကဖြစ်နိုင်တယ်များပြည်လဲအောင်ပြင်ထိုင်ဖို့အဲ့ဒီကိစ္စကိုပဲတရုတ်ကတွန်းတွန်းတိုက်တိုက်ဝင်ပြီးတော့ကျန်တဲ့နိုင်ငံတွေနဲ့ပေါင်းပြီးတော့လုပ်ဖို့လုပ်လို့မျိုးထင်ပါတယ်နောက်နိုင်ငံတွေကလည်းပဲဖိအားပေးနေမှာတရုတ်လိုနိုင်ငံမျိုးကိုရှေ့ကိုတွန်းထုတ်ပြီးတော့ပဲကဲမင်းတို့စပြီးတော့နောက်လည်းနောက်ကလိုက်မယ်ဆိုပြီးပုံစံမျိုးလုပ်လိုက်ရင်တော့ဒီမျိုးတမီဖြစ်လာမယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ရှင့်အဲ့ကနောက်တစ်ခုကတော့ဒီမီဒီယာတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်အခုဆိုလို့ရှိရင်တဲ့မြန်မာနိုင်ငံတွင်းမှာစစ်တပ်ကနေပြီးတော့ဟိုပြည်တွင်းမီဒီယာကြီးတွေပေါ့နော်အကောင့်နဲ့မီဒီယာကြီးတွေအပါအဝင်ဒါမီဒီယာတွေကိုပိတ်ပင်လိုက်ပါတယ်နောက်ပြီးတော့ဒါသတင်းတောက်တွေကိုလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးပါတယ်ဆိုတော့အဲ့ဒီမှာဒီမီဒီယာအားကလည်းညော့နေပါတယ်တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံတွင်းကဆန္ဒပြမှုတွေမှာlive ထုတ်လွှင့်တဲ့အခါမှာဆိုလို့ရှိရင်ဒီနေရာမှာတော့မီဒီယာအားနည်းနေပါတယ်ဆိုတော့ဒီလူတို့ပေါ့နော်လူတို့ရဲ့သူတို့ရဲ့ဆန္ဒတွေကိုလည်းကျမတို့တွေ့နေရပါတယ်အဲ့ကဲအဲ့တော့ဒီလူတို့တော်လှန်ရေးဒီဆန္ဒပြပွဲတွေမှာမီဒီယာရဲ့အခန်းကဏ္ဍမီဒီယာတွေဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲရှင်အဲ့ကဲဘယ်လိုများမြင်ပါလဲ
အခုဖြစ်နေတဲ့ကိစ္စမှာမီဒီယာဟာစိတ်အရေးပါပါတယ်ကျွန်တော်ကတော့မြန်မာနိုင်ငံရဲ့မီဒီယာကိုစိတ်အထင်ကြီးစိတ်လေးစားပါတယ်သတိလည်းအမြဲတမ်းကောင်းရပါတယ်အဲ့မီဒီယာတွေကြောင့်ဒီအဆင့်ကိုရောက်လာတယ်မီဒီယာဆိုတာကျွန်တော်တို့ professional media အပြင် citizen journalist တွေဒါလည်းမီဒီယာပါပဲဒီမီဒီယာတွေရဲ့ကွန်ရက်ကြောင့်ဒီလိုအဆင့်ကိုရောက်လာတာနိုင်ငံတကာသိလာတာဖြစ်ပါတယ်နောက်ပြီးတော့မြန်မာနိုင်ငံကအခုလွန်ခဲ့တဲ့နှစ်အနည်းငယ်မှာအတော်အဆင့်ပွင့်လင်းလာတဲ့အခါမီဒီယာရဲ့အဆက်မတန်တိုးတက်လာပါတယ်သတင်းသမားတွေမိရဲ့မိခွန်းတွေကျွန်တော်အင်မတန်ချီးကျူးပါတယ်သူတို့ရဲ့မိတာဆိုတာဟိုဘက်ကဖြေတဲ့လူကခက်ခက်လန်ပြန်ပြီးရန်တွေ့နေတယ်ဒါမီဒီယာစိတ်ရှည်တိခံပြီးတော့ဗောဗျာအဲ့ဒါကိုသူတို့လူကျင်တဲ့မိခုံးကိုရအောင်သူမီးတာကျွန်တော်အင်မတန်ချစ်ကြည့်ရတဲ့တော်တယ်လို့ချစ်ကြည့်ပါတယ်ဆိုတော့သူတို့ရဲ့စွန့်အင်ဟာဘလောက်ကြီးမားတယ်ဆိုတာကိုစစ်တပ်ကပိတ်ပိုက်တယ်ဆိုတာကိုကြားသနေပါတယ်အာဏာပိုင်တွေဟာအင်မတန်ကြောက်လို့သာသူတို့ပိတ်ပင်တယ်သူတို့ဖမ်းတယ်စီးတယ်ထောင်ချဖို့လုပ်တယ်ဆိုတာမီဒီယာရဲ့စွန့်အားကြီးမားလို့သာဖြစ်ပါတယ်ဆိုတော့မီဒီယာရဲ့စွန့်ဟာလုံးဝအထင်သေးကြမဟုတ်ပါဘူးအင်မတန်တန်ဖိုးရှိတယ်ပိတ်အရေးပါတယ်လို့ကျွန်တော်ကပြောလိုပါတယ်
ဟုတ်ကဲ့အဲ့ဒီမှာခုနအန်ကယ်ပြောတဲ့အချက်မှလည်းပါပါတယ်ဒါ citizen journalist ပေါ့နော်အဲ citizen journalist တွေရဲ့အခန်းကဏ္ဍကိုလည်းပြောပါအောင်ရှင်ဒီသူတို့အချင်းချင်းပဲရိုက်ကူးထုတ်လွှင့်နေတဲ့ဟာတွေရဲ့အခန်းကဏ္ဍပေါ်မှာရောအန်ကယ်ဗာမျက်မှတ်ချက်ပေးလို့ပါလဲ
citizen journalist ဆိုရဲရပ်ဖက် media တွေသိတ်တန်ဖို့ရှိပါတယ်သို့တော်လည်းပဲ citizen journalism ကဘာဖြစ်လဲဆိုတော့က to Timbira editing from Sigu. Then Rulu, professional media, media house to Majaro. Machine edit Lugar. Manama, Mana, double sources, Nazo, source to print in Chinchinare, to get a live of Tita Kamajo, to print a citizen journalist, kind of film like a film like Bia Kamaha, Malam, Mana, Piansinda Quasra, editing by a number of through her published first editing later. General media house to professional media for series editing first. It is published on the show. I don't know. It's a way, yeah, you can't do it. 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 You can't do it.
Okay. Now, so we need to do it. You can't 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 do it. You can တိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာပီအက်ရှ်လို့ခေါ်တဲ့ဒါပြည်တော်စုလှုပ်တော်ကိုစားပြုကော်မတီဘက်ကလည်းအတော်လေးပြောလာတယ်လို့အနာသိစစ်တပ်ဘက်ကလည်းအတော်လေးပြောလာပါတယ်ဒီပေါ်မှာတိုင်းရင်းသားတွေရဲ့အားပေးထောက်ခံမှုတိုင်းရင်းသားတွေရဲ့ဟိုသဘောထားအပေါ်မှာရောအန်ကေဘလူမြင်ထားပါလဲရှင်တိုင်းရင်းသားတွေရဲ့အခန်းကဏ္ဍဘလောက်အရေးပါတယ်ဆိုတော့နှစ်ဖက်လုံးကပို့ပြ
ဒီနေ့ပြောရင်တော့ဗေတိုင်းသားမဆိုဆီယနာရှင်နဲ့စစ်တမ်းညှိနှိုင်းမလားဒီသူတို့ရွေးကောက်တင်မြောက်ထားတဲ့ဒီမိုကရေစီအင်အားစုနဲ့ညှိနှိုင်းဆောင်ရွက်မလားဆိုရင်လူတိုင်းဟာဒီမိုကရေစီအင်အားစုနဲ့မညှိနှိုင်းဆောင်ရွက်ခြင်းမှာဖြစ်ပါတယ်သို့တော်လည်းပဲတခြားနိုင်ငံရှင်တော့ဒီဟာဒီသားရင်တခုတည်းရွေးချယ်ကြဖြစ်နေဆိုတော့အဲ့ဒါကိုပါသွားမှာဖြစ်ပါတယ် အခုကမှာတော့စီအပီအေးရှာလေတိုင်းသားတွေပေါ်မှာနားလည်မှုကိုပိုပြီးပြသလာတယ်လို့ယူဆပါတယ်လက်တွေ့သူတို့ပြသနိုင်ဖို့လိုပါတယ်ဒီအချိန်မှာတော့သူတို့ကပြသနိုင်တဲ့အချိန်မရှိဘူးသူတို့လက်ထဲမှာအာဏာမရှိဘူးစစ်တပ်ကသူတို့လက်ထဲမှာအာဏာရှိနေတော့တိုင်းသားတွေအနေနဲ့ဒါကိုစိတ်ပြီးတော့ချင်းချင်းစဉ်းစားနေကြလိမ့်မယ်အချိန်ယူကြလိမ့်မယ်လို့ထင်ပါတယ်သူတို့လူချင်းနဲ့တိုင်းသားအခွင့်အရေးနဲ့ငြိမ်း
ဥကျော်စန်တာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းဒိုမီတာလိုင်းလက်190ကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်။VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အရှာခီးစဉ်ဒစိတ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယောင်းနဲ့ဗုဒ္ဓနေ့ကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါအဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံနေရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျင့်ပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်ဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်အနာဂတ်အတွက်ရိုးရိုးရှင်းရှင်းကိုယ်စံနာကိုထုတ်ပေါ်ကြတဲ့စံနာပြတူတွေကိုလည်းရဲရဲစစ်စစ်ဖြိုခွဲနေပါတယ်လို့ဝန်ကြီးပလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေပေါ်လူညွေးတက်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုအဓိကခံစားနေရသူတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေပါဝင်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်ခမန်းကြီးမြန်မာနိုင်ငံသား၄ယောက်မှာ၁ယောက်နှုန်းဟာပြည်ရင်းပြည်ပရွှေ့ပြောင်းလူသမားတွေဖြစ်ကြပြီးမြန်မာနိုင်ငံမှာလက်ရှိအခြေတဲတွေရဲ့တန်ကိုအဓိကခံစားနေရသူတွေလည်းပါဝင်နေတဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ပြောကြားချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဗိုလ်ရုံးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါစနပ်ပြလှရှားမှုတွေအတွင်းလွန်ကျွေးတက်ဖွဲ့တွေရဲ့လက်ချက်နဲ့အ ਨੇ ဆုံးကလေး15ယောက်တင်မနေတည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလေးမြတ်ရပုံဖွဲ့ UNICEF ကခန့်မှန်းထားကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လွန်ကျွေးတက်ဖွဲ့တွေရဲ့ဥပဒေမဲ့လိုရတဲ့နဲ့ပတ်သက်လို့အထောက်အထားတွေစုဆောင်းနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IMM ကပြောဆိုလိုက်ပြီးတရင်းချက်လက်မှတ်တမ်းတွေရှိရဆိုရင်ဆက်သွယ်ပေးပို့ကြဖို့လဲတိုက်တွန်းလိုက်ပါတယ
်ကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်း VOE ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေစောင့်မျှော်နားဆင်နိုင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ် VOA စီစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်တော်ဒါရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်မများသတင်းအောင်ပါရှင်